နိုင်ငံတကာကအထူးစိုးရိမ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းပဋိပက္ခအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂအတွေ့အကြုံမှုချုပ်ကိုယ်တိုင်နဲ့ဒီကနေ့မှလုံခြုံရေးကောင်စီမှစီရင်ခံတင်ပြဖို့ရှိတဲ့အကြောင်းကိုတက်ဆက်ထဲနားဆင်ပါရှင်။ဒီကနေ့ညူယောက်ကုလသမဂ္ဂဌာနချုပ်လုံခြုံရေးကောင်စီမှကုလသမဂ္ဂအတွေ့အကြုံမှုချုပ်အန်တိုနီယိုဂူတာရက်စ်ဟာမြမအရေးပထမဆုံးအကြိမ်လူသိရှင်ကြားအစီရင်ခံတင်ပြမှာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ဗုဒ္ဓဘူးနေ့ကကျင်းပတဲ့နယူးယောက်ကုလသမဂ္ဂပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကအခုလိုပြောပါတယ
် And just to confirm that the Secretary General will brief on the situation in
မြန်မာ့ကောင်စီမှမြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်ပြီးတော့မနေ့ပြန်နေ့လယ်3နာရီမှာကုလသမဂ္ဂအတွင်းမှုချုပ်အစီရင်ခံစာတင်ပြဖို့ရှိတယ်ဆိုတာကိုအတည်ပြုပါတယ်ဒါကပြန်ပြောင်းလိုက်တဲ့အစီအစဉ်မှာလုံခြုံရေးကောင်စီဥက္ကဋ္ဌဘက်ကလည်းထပ်ပြီးတော့တည်ပြုချက်ထုတ်ပြန်မှုရှိပါလိမ့်မယ်
။တခြားပြည်ထောင်စုတရုတ်နိုင်ငံနိုင်ငံမှာခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေတိုက်ခိုက်ခံရမှုကိုကုလသမဂ္ဂကစိုးရိမ်မကင်းဖြစ်မိကြောင်းစတီဗင်ဒူဂျာရက်ကအခုလိုပြောပါတယ
်။ And also on the issue of the Rohingyas, UNHCR says that it's alarmed by
ရခိုင်ရိုဟင်ဂျာရေးမှပတ်သက်ရင်တရုတ်နိုင်ငံမျိုးတော်ကိုလံပိုပြင်ပကရိုဟင်ဂျာကလေးတွေနဲ့မျိုးသမီးတွေအများဆုံးရှိနေတဲ့ဒုက္ခတွေခိုလုံတာစခန်းတွေကိုမင်းတို့ကဝင်ရောက်တိုက်ခိုက်တဲ့အဖြစ်က UNHCR အနေနဲ့အထူးပဲစိုးရိမ်မိပါတယ်။အဲဒီစခန်းတွေကရိုဟင်ဂျာဒုက္ခသည်32ဦးကိုဒီနှစ်အစောပိုင်းတုန်းကတရုတ်နိုင်ငံရေသက်ကနေကယ်ဆယ်ခဲ့တာဖြစ်ပြီးအဲဒီဒုက္ခသည်တွေကိုအကူအညီကာကွယ်ပေးတဲ့အတွက်တရုတ်နိုင်ငံအစိုးရကို UNHCR ကအထူးပဲကျေးဇူးတင်ပါတယ်။အခုလိုဝင်ရောက်တိုက်ခိုက်မှုကြောင့်ဒုက္ခသည်တွေခိုလုံတဲ့စခန်းထဲမှာအကူအညီလုပ်ကိုင်နေတဲ့ UNHCR ကဝန်ထမ်းတွေရဲ့လုံခြုံရေးကိုလည်းစိုးရိမ်ပါတယ်
။လုံခြုံရေးကောင်စီမှဒီကနေ့မြမအရေးဆွေးနွေးပွဲဟာအလွန်အရေးကြီးကြောင်းနဲ့ပြင်သစ်အနေနဲ့လည်းဖိအားပေးဖို့ရှိကြောင်းကုလသမဂ္ဂဆိုင်ရာပြင်သစ်တံအမတ်ကြီး Francer Delater ကအင်တာနက်ကသတင်းတောက်တွေနဲ့တွေ့ဆုံရမှာအခုလိုပြောပါတယ
်။ We as France push for a strong
ရင်းညာတမနာကြတဲ့ကိုဖြည့်ရှင်းဖို့လူညွန်ရေးကောင်စီဘက်ကဆိုင်မာပြီးညီညွတ်တဲ့တုတ်ပြန်ဆောင်ရွက်ချက်ထွက်ပေါ်လာဖို့ပြင်သစ်အနေနဲ့တွန်းအားပေးသွားမှာဖြစ်ပါတယ်။ပြင်တန်ညီညွတ်တဲ့တုတ်ပြန်မှုပါအရမအစင်ကလူညွန်ကြီးကောင်စီမှာကုလသမဂ္ဂအတွင်းရေးမှူးချုပ်အနေနဲ့လူသိရှင်ကြားရှင်းလင်းတင်ပြဖို့ပြင်သစ်ဟာအခြားလူညွန်ကြီးကောင်စီအဖွဲ့ဝင်6နိုင်ငံနဲ့အတူတောင်းဆိုခဲ့တာဖြစ်ပါတယ်။ဒုတိယအစင်ကတော့အောက်တိုဘာလမှာပြင်သစ်ကလူညွန်ကြီးကောင်စီအလှည့်ကျဥက္ကဋ္ဌတာဝန်ယူတဲ့အခါမှာကိုဖီအာနန်နဲ့ကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့အလို့သဘောတွေ့ဆုံပွဲအမြန်ဆုံးလုပ်နိုင်ဖို့စီစဉ်ထားပါတယ်။
ဒါပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်တွေကအင်အားလုံခြုံတုံးပြီးနေမျိုးရှင်လင်းရေးကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာမွတ်စလင်တွေတိမ်းတချီထွက်ပြေးခဲ့ကြရတဲ့အခြေအနေနဲ့ပတ်သက်လို့ပြည်နယ်နိုင်ငံရဲ့သဘောထားကိုအခုလိုပြောပါတယ
်။ We're extremely worried by the situation in Myanmar.
မြန်မာနိုင်ငံအခြေအနေကိုကျွန်တော်တို့အလွန်အလွန်စိုးရိမ်မကင်းဖြစ်မိပါတယ်။လူသားချင်းစာနာထောက်ထားမှုနဲ့လုံခြုံရေးအခြေအနေဟာအလွန်ကိုအရေးကြီးနေပါတယ်။ကျွန်တော်တို့ရလာတဲ့တရင်အချက်လေးတွေအရဆိုရင်ရိုဟင်ဂျာဒုက္ခသည်ပေါင်း 42,000 ကျော်ဟာသူတို့နိုင်ငံကနေထွက်ပြေးခဲ့ရပါတယ်။အများစုဟာကလေးငယ်တွေဖြစ်ပါတယ်။ကုလသမဂ္ဂအထွေထွေညီလာခံမှာပြီးခဲ့တဲ့တရင်ဘက်ကပြင်သစ်သမ္မတမက်ခရွန်မေကွန်ပြောကြားတော့ကအဲ့ဒီမှာဖြစ်နေတဲ့အခြေအနေတွေကိုလူမျိုးတုံးတတ်ပြတ်မှုအဖြစ်သတ်မှတ်ကြောင်းပြင်းပြင်းထန်ထန်ပြောသွားပါတယ်။
အတွင်းမှုချုပ်ကိုယ်တိုင်လုံခြုံရေးကောင်စီမှမြမအရေးအစီအခံတင်ပြဖို့မတိုင်ခင်ရှေ့ပြေးအဖြစ်ကုလသမဂ္ဂနိုင်ငံရေးရာတာဝန်ခံ Jeffrey Silman ကနေလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုတကပိတ်အစီရင်ခံခဲ့ပါတယ်။ရခိုင်အရေးနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှာဩဂုတ်လ30ရက်နေ့ကပထမအကြိမ်နဲ့စက်တင်ဘာလ14ရက်နေ့ကဒုတိယအကြိမ်ဆွေးနွေးခဲ့ပါတယ်။တတိယအကြိမ်ဆွေးနွေးပွဲကိုတော့အောက်တိုဘာလအတွင်းကျင်းပမယ်လို့ Mr. Silman ကပြောပါတယ်။စက်တင်ဘာလ9ရက်နေ့ကလုံခြုံရေးကောင်စီဥက္ကဋ္ဌကိုပေးပို့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အစာမှာတော့ရခိုင်ပြည်နယ်မှာလူသားချင်းဆိုင်ရာကပ်ပေးဒုက္ခကြီးရှောင်ရှားနိုင်ရေးလုံခြုံရေးကောင်စီဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာအစိုးရကိုဖိအားပေးဖို့တိုက်တွန်းထားပါတယ်ရှင်